Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဩဂုတ်လ25ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကုသညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American သမ္မတ Donald Trump ဟာဗြိတိန်ဝန်ကြီးချုပ် Boris Johnson ပါဝင်ခြား G7 ဆက်မှုထိပ်သီးနိုင်ငံခေါင်းဆောင်တွေနဲ့ပြည်ထောင်နိုင်ငံမှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဟောင်ကောင်မှာတော့အစိုးရဆန့်ကျင်ဆန္ဒပြတဲ့သူတွေနဲ့လူမျိုးရေးတွေထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဒီမျက်ရည်ဘုံတွေမိသက်ပိုက်တွေတုံးပြီးတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲခဲ့ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနေပြည်တော်ဆိုင်မှုအငြင်းပွားနေတဲ့နေရာမှာတောင်ကိုရီးယားကစီးရဲလက်ချက်မှုတွေကိုဒီကနေ့မှစတင်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရယ်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာမှာတော့ဒီကနေ့ကြားရောက်တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေ့ပွဲအခမ်းအနားမှာရိုဟင်ဂျာဒုက္ခသည်တွေထောင်ချီစုဝေးပြီးတော့တေဆုံးရခဲ့ရသူတွေအတွက်မြေတားဖို့ဆုတောင်းခဲ့ကြပါရယ်။
ဘာသာမှသိရင်ဒီကဒီကအင်ဒရက်ရှင်ကရကဘယ်တော့မှမရှိရပါဘူးနည်းလို့ကျွန်တော်စိတ်တော့ပေးတဲ့ပြည်တယ်။ကျွန်တော်ဆုံးဆောင်သွားတဲ့လူတွေကိုမြေတံပေါ်
စီတောင်းပွဲဥဆောင်ကျင်းပသူ ARSPH ဥက္ကဋ္ဌမိုဟစ်ဘူလာပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနှားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာရေးရဆွေးနွေးခန်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးစိတ်ဆန္ဒရှိဖို့လိုအပ်တဲ့အကြောင်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်ဆိုင်တိဟာကျော်နဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွဲနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုသားညူတို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံဘော်ရစ်မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်တို့ဟာဒီကနေ့မနက်စာအတူဆိုင်းနဲ့အလုပ်လုပ်ခဲ့ကြတာပါ။ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ဟာ Brexit လို့ခေါ်တဲ့ဥရောပသမ္မတကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှအကြံပေးစရာမလိုပဲမစ္စတာဂျွန်ဆန်ဟာဝန်ကြီးချုပ်တာဝန်အတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်။ဒါ့ပြင်အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွဲစစ်ပွဲဖြစ်ပွားနေတာကိုအဆုံးသတ်ဖို့မဟာမိတ်တွေဘက်ကသူ့အပေါ်မှာဖိအားပေးတာမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကတော့သမ္မတထရမ့်ကသူ့ကိုချီးကျူးပြောဆိုခဲ့တဲ့အပေါ်မှာကျေးဇူးတင်ကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးထက်လာတဲ့အပေါ်မှာဂုဏ်ယူကြောင်းပြောကြားခဲ့ပေမဲ့ကုံသွေးရေးစစ်ပွဲနဲ့ပတ်သက်ပြီးသူတို့အနေနဲ့ကုံသွေးရေးစစ်ဖြစ်ပွားနေတာထက်အဆင်ပြေပြေဖြစ်စေချင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘက်ကအဲ့လိုပြောလိုက်တဲ့အတွက်သမ္မတထရမ့်ဟာဒေါ်လေးကိုစိတ်မသက်မသာဖြစ်ခဲ့တဲ့ပုံနဲ့တွေ့ရပါတယ်။ဗြိတိန်ဘက်ကတော့သူတို့အနေနဲ့ဥရောပသမ္မတကနေနှုတ်ထွက်ပြီးတဲ့နောက်မှာဗြိတိန်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်မှာရောင်းချနိုင်ဖို့အတွက်အမေရိကန်နိုင်ငံကုံသွေးရေးသဘောတူစာချုပ်တစ်ရပ်ကိုချုပ်ဆိုနိုင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်ဆင်ထရူဒိုပါဝင်တခြားG7 ထိပ်သီးခေါင်းဆောင်တွေလည်းတွေ့ဆုံခဲ့ပါသေးတယ်ခင်ဗျာ
။လဗနွန်နိုင်ငံမှာရှိတဲ့ Hezbollah ရဲ့အမကန်နယ်မြေတဲကိုအစ္စရေးဒရုန်းယာဉ်20ပြတ်ကျလာခဲ့တယ်လို့ Hezbollah ဘက်ကပြောလိုက်ပါတယ်။ Hezbollah ရဲ့မီဒီယာရုံးရှိတဲ့အဆောင်ရဲ့အပေါ်ဒတ်မှာကနဦးတစ်စင်းပြတ်ကျလာတာဖြစ်ပြီးတော့နောက်ထပ်45မိနစ်လောက်မှာအဲ့ဒီဒရုန်းကိုလာရှာပုံရတဲ့နောက်ထပ်တစ်စင်းလည်းပြတ်ကျလာတယ်လို့ Hezbollah ဘက်ကပြောပါတယ်။သူတို့ကိုပြစ်ချလို့ပြတ်ကျလာတာမဟုတ်ဘူးလို့ Hezbollah ရဲ့ပြောခွင့်ရသူဖြစ်သူမိုဟာမက်အဖက်က AP သတင်းဌာနကိုပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Israel ဘက်ကဒဇွန်တရာတုံ့ပြန်တာတော့မရှိသေးပါဘူး။အခုလိုမျိုး Israel drone 20ပြတ်ကျလာတဲ့အပေါ်မှာ Lebanon ဝန်ကြီးချုပ် Saad Hariri ကတော့ဒီဖြစ်ပျက်ဟာ Lebanon အချုပ်အခြာအာဏာကိုကျူးကျော်ချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ပဲဒေသအတွင်းတည်ငြိမ်မှုကိုလည်းချင်းချောက်တဲ့လုပ်ရဖြစ်တယ်လို့ဆိုပါတယ်။စနေနေ့နောက်ပိုင်းတော့ကတော့ Syria မှာရှိတဲ့ Iran အင်ဆောက်တပ်ရဲ့လက်ခွဲတစ်ခုကို Israel ဘက်ကလေကြောင်းတိုက်ခတ်မှုတစ်ခုလုပ်ခဲ့တယ်လို့ Israel ကကြေညာပါတယ်။ဒါဟာ Israel ပေါ်မှာ Iran ဘက်က drone နဲ့တိုက်ခိုက်လာနိုင်ခြင်းကိုဟန့်တားတဲ့သဘောဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ပြတ်မှတ်မရောက်ခင်မှာပဲ Israel ဒုံးလက်နက်အများစုကိုသူတို့ဖျက်ဆီးပစ်နိုင်ခဲ့ပါတယ်လို့ Syria စစ်တပ်ကတော့ကြေညာပါတယ်။အခု Lebanon မှာဖြစ်သွားတာနဲ့ Syria တိုက်ခိုက်မှုကိစ္စဘယ်လိုဆက်နွယ်နေလဲဆိုတာကိုတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ဆက်ရှင်းနှစ်ကြာလာပြီဖြစ်တဲ့ Afghan စစ်ပွဲတွေအဆုံးသတ်နိုင်မဲ့ညီညာရေးဆွေးနွေးပွဲတွေကို Taliban သဘုံတွေနဲ့ American တို့ကြားဆွေးနွေးညှိနှိုင်းနေပြီးတော့နောက်ဆုံးသဘောတူညီချက်ရရဖို့တနင်္ဂနွေနေ့မာဒီပြီးသက်ဆုံးဖြတ်ချက်ချနိုင်လိမ့်မယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။တစ်ဖက်ဂျန်ဘေးတွေဟာနေ့နဲ့ချီချာတဲ့ဆွေးနွေးပွဲတွေလုပ်ခဲ့ကြပြီးအဲဒီတဲကအရေးပါလာတဲ့၉ချိန်မြောက်တွေ့ဆုံဆွေးနွေးပွဲကိုပြီးခဲ့တဲ့ခြားသောရင်းနေ့ကကာတာနိုင်ငံမှာစတင်ခဲ့တာပါ။အ မေရိကန်ဘက်ကငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ကိုအာဖဂန်မှာမွေးတဲ့အမေရိကန်တန်အထူးကိုယ်စားလှယ်ဇာမခါလီဇက်ကဦးဆောင်တာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်ဦးဆောင်တဲ့နိုင်ငံသားတက်တီအာဖဂန်ကနေပြန်လဲဆုတ်ခွာသွားရင်းနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကိုနှစ်ဖက်စလုံးကစာချုပ်မှာထပ်မံဖြည့်ဆွက်ပြီးတော့ပြည်စုံအောင်လုပ်နေတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကဗီကိုပြောပါရယ်ဒီထဲမှာအာဖဂန်မှာရှိတဲ့အမေရိကန်တက်တီဘယ်ဒီဇာကနေအရင်ဆုံးဆုတ်ခွာမလဲဆိုတာနဲ့ဘယ်အချိန်မှလုပ်ငန်းစဉ်ပြီးဆုံးမလဲဆိုတဲ့အချက်တွေပေါ်ဝင်ကြောင်းသူကပြောပါရယ်ဆွေးနွေးမှုတွေမှာသဘောမတူနိုင်ဘဲတည်ဆုနေတဲ့အကြောင်းအရာတွေလည်းမရှိဘူးလို့ဇာဘီဟူလာမူဂျာဟစ်ကပြောပါရယ်ဒီတော့အတွက်မှာတာလီဘန်ညီနိုင်းရေးအဖွဲ့ဝင်တူကသူတို့ပိုင်မီဒီယာတစ်ခုကနေစနေနေ့မှာဗီဒီယိုသတင်းစကားတစ်ခုထုတ်ပြန်ရမှာအမေရိကန်ရဲ့သူ့ရဲ့မဟာမိတ်နေတို့အဖွဲ့တို့နောက်ဆုံးမှဒူးထောက်လာအောင်တာလီဘန်တွေကလှုပ်ဆောင်နိုင်ခဲ့တယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကသူပိုင်တယ်လို့ပြောနေတဲ့ညင်းပွားနေတဲ့ကျွန်းတန်းတစ်ခုနေမှာတောင်ကိုရီးယားနိုင်ငံဘက်ကနှစ်ရက်ကြာဆေးလေးကျင်းမှုစတင်လုပ်လိုက်ပါတယ်ကိုရီးယားဘက်ကဒုတ်တိုလို့ခေါ်ပြီးတော့ဂျပန်ဘက်ကတကရှိမလို့ခေါ်တဲ့အဲဒီကျွန်းစုတွေပန်ဆန်မှုနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအကြားမှာနှစ်တော်ကြာတွေကငင်းခုန်နေဖြစ်နေကြတာပါဒီကျွန်းစုတွေဟာဆင်လာရဂျပန်ပန်ရဲ့ဂျပန်ပိုင်နေမီအစိတ်ပိုင်းဖြစ်တယ်လို့ဂျပန်နိုင်ငံဌာနအာရှနဲ့ပင်လယ်ရေပြင်ဆိုင်ရာဌာနညွှန်ကြားမှုချုပ်ကန်ဂျီကနဆူဂီကဒီဂျပန်မှာရှိတဲ့တောင်ကိုရီးယားတန်ရုံကိုစပေးပို့ခဲ့ပါတယ်တောင်ကိုရီးယားဘက်ကစီးလိကျက်မှုကိုတနင်္ဂနွေနေ့မှာစတင်တာဖြစ်ပါတယ်ဂျပန်ရဲ့စီးရထောက်လှမ်းမှုအချက်အလက်ဖလှယ်မှုသဘောတူညီချက်ကိုတောင်ကိုရီးယားဘက်ကပယ်ဖျက်လိုက်ပြီးတော့နိုင်ရပိုင်းကြမှာပဲအခုလိုမျိုးစီးလိကျက်မှုတွေလှုပ်လာတာဖြစ်ပါတယ်1930ကနေပြီးတော့1945ခုနှစ်ကြာဂျပန်နိုင်ငံဘက်ကကိုရီးယားကျွန်းဆွယ်ကိုသိမ်းပိုက်ထားတဲ့အချိန်မှာဂျပန်ကကျူးလွန်ခဲ့တာတွေအပေါ်မှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံခြားတင်းမာမှုတွေကရှိထားပါတယ်အထူးဖြင့်အဲ့ဒီကိုလိုနီပြုတ်ထားတဲ့ကာလအတွင်းမှာဂျပန်ကနေပြီးတော့ကိုရီးယားနိုင်ငံတွေကိုလိန်ကျွန်းပြုတ်တာတွေအတင်းအလုပ်စေခိုင်းတာတွေပေါ်မှာဘလို့ပြန်ပြီးတော့ကူစားပေးမလဲရော်ပေးမလဲဆိုတာကနေပြီးတော့တင်းမာမှုတွေဖြစ်လာခဲ့တာပါဂျပန်တောင်ကိုရီးယားနိုင်ငံပုံမှန်ဆက်ဆံရေးထောင်ခဲ့တဲ့1965ခုနှစ်သဘောတူညီချက်အရအဲ့ဒီပြဿနာတွေကိုဖြေရှင်းပြီးဖြစ်တယ်လို့ဂျပန်ဘက်ကတော့ပြောနေပါတယ်ခင်ဗျာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 11695 525 kHz 9300ည551 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ190 kHz 1509ကနေပြောထုတ်နေပေးပါတယ်ရှင
်ပြည်ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တွေဒီကနေ့မှထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေမိသက်ဖိုက်တွေတုံးပြီးတော့နေနှင်းခဲ့ပါတယ်။ဒီကနေ့ဆိုရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတောင်းတဲ့ချီပါဝင်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေဟာမိုးရေရွာနေတဲ့ကြားကပဲထီးတွေခိုင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။မနေ့စနေနေ့ကလည်းဆန္ဒပြတဲ့သူတွေကရဲစခန်းပြင်ပနဲ့ဇီဝစင်တာရီနားမှာဝလုံးတွေထားပြီးတော့တပိတ်စခန်းဖွင့်ဆန္ဒပြနေကြတာကိုရဲတပ်ဖွဲ့ကအင်အားသုံးနေနေကြတာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားမှာလည်းဒီထိတိုက်တွေ့မှုတွေဖြစ်ခဲ့ကြပါသေးတယ်။အနောက်အောင်အင်ဂျီဝစ်စင်ထားတဲ့ဒီဆန္ဒပြတဲ့သူတွေကဒုတ်တွေခိုင်ဆောင်ထားပြီးရဲတွေကိုလည်းဓာတ်စီထည့်ထားတဲ့ပလင်းဘုံတွေခဲတွေနဲ့ပစ်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကနံပါတ်ဒုတ်တွေမျက်ရည်ပုံးတွေတုံးပြီးတော့နေနှင်းခဲ့တာကြောင့်အကြမ်းဖက်တဲ့အထိကိုဖြစ်ခဲ့ပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူ29ယောက်ကိုမနေ့စနေနေ့ညမှာဖမ်းဆီးခဲ့တယ်ဆိုပြီးတော့ Rider သတင်းဌာနကဖော်ပြပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံမှာရှိတဲ့ဒီပရိန်ကောင်စစ်ဝင်ရုံးရဲ့ဝန်ထမ်းဆိုင်မွန်ချန်းကိုဒီကနေ့မှာပြန်လွှတ်ပေးလိုက်ပြီဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အဆိုအရတော့သူ့ကိုအများပြည်သူလုံခြုံရေးစီမံမှုစီးမျက်နှာကိုချိုးဖောက်တယ်ဆိုပြီးတော့ဟောင်ကောင်တစ်ဖက်ချန်းချန်ဆန်းပြည်နယ်မှာ15ရက်ကြာဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံပြည်မကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်တာဟာအခုဆိုရင်နှစ်လကျော်လာခဲ့ပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ယာရုကနေနှုတ်ထွက်ဖို့ဒီမိုကရေစီပြည်ပြင်တောင်းလဲရေးတွေလှုပ်ဖို့နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာတွေစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုထားပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံဒီ Prince Sihanouk ပြည်နယ်မှာတရုတ်ရေတပ်အတွက်အခြေစိုက်စခန်းတစ်ခုတည်ဆောက်ဖို့အတွက်ကမ္ဘောဒီးယားနဲ့တရုတ်တို့ဆောင်းနေကြတယ်လို့ American Indo-Pacific Cookie ဌာနအကြီးတန်းတာဝန်ရှိသူတူကဩဂတ်စ်လ15ရက်နေ့မှာတည်ပြုပြောလိုက်ပါတယ်ကမ္ဘောဒီးယားဘက်ကထိုင်းပင်လယ်ကွေ့အတွင်းကပင်လယ်ပြင်ကိုတရုတ်ကိုအသုံးပြုခွင့်ပေးမှာဖြစ်တဲ့ကြောင်း Ream ရေတပ်စခန်းမှာနောက်နှစ်အတွင်းတည်ဆောက်ရေးစမယ်လို့ American ကြီးတဲ့ပုံမှုချုပ် Joel Vorwell ကဒီရက်တွင်သတင်းတောက်တွေကိုတည်ပြုပြောဆိုသွားတာဖြစ်ပါတယ်ရီယယ်မာတီယိုဆူရာကရည်ရက်အခြေစိုက်စခန်းတစ်ခုလုပ်မယ်ဆိုတဲ့သတင်းချက်လက်တွေရရှိထားတယ်လို့အမေရိကန်ရဲ့အင်ဒိုပစိဖိတ်ကုတ်ကဲဌာနရဲ့မဟာဗျူဟာစီမံကိန်းနဲ့မူဝါဒရေးရာဒုတိယညွှန်ကြားမှုချုပ်တိကမှာခင်ဗျာဒုတိယညွှန်ကြားမှုဘုံမှုချုပ်ဘော်ဝဲကပြောဆိုသွားတာပါဘုံချုပ်ဘော်ဝဲရဲ့ပြောဆိုချက်ပေါ်မှာအမေရိကန်စစ်ထနာချုပ်ပင်နဂွန်ရာရှိတွေကတော့တစုံတရာမှတ်ချက်မပြောပါဘူး ကမ္ဘောဒီးယားမှာတရုတ်စစ်တပ်ချက်ထွေမှုစီစဉ်တာဟာဆိုလို့ရှိရင်အမေရိကန်နဲ့ဒေသတွင်းမှာရှိတဲ့မဟာမိတ်တွေအတွင်းစိုးရိမ်မှုကြီးတစ်ခုဖြစ်စီတယ်လို့လည်းဗိုလ်မှူးချုပ်ဝါကပြောပါတယ်ရီယမ်အခြေစခန်းကဆိုလို့ရှိရင်ထိုင်းပင်လယ်ကိုအတွင်းကရင်းနှီးပိုင်းကိုအသုံးပြုခွင့်ရမှာဖြစ်ပြီးတော့တောင်တုပ်ပင်လယ်ပြင်ကိုအဆင့်သင့်သုံးခွင့်ရစီမှာလည်းဖြစ်ပါတယ်။တောင်တုပ်ပင်လယ်ပြင်အများစုကိုပိုင်ဆိုင်တဲ့အကြောင်းတရုတ်ဘက်ကတစ်ဖက်သက်ပြောဆိုနေပြီးတော့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ထိုင်းဝန်တို့နဲ့နေမြေပိုင်ဆိုင်မှုအငင်းပွားနေပါတယ်ခင်ဗျာ
။မေဆုံမြေဆိုင်သစ်တော်မီလောင်ချွမ်းမှုတွေကိုငြိမ်းသက်ဖို့ဘရဇိုးနိုင်ငံကသူ့စစ်အင်အားကိုအာဒီကိုစစ်လေနဲ့တုံးပြီးတော့စနေနေ့ကတက်ဖြန့်ချထားခဲ့ပါတယ်။မေဆုံအမဲစိမ့်တစ်တော်ဒီမီးလောင်ချမ်းမှုဟာဒေသတလွားကိုပြန့်နှံ့နေပြီးတော့အဲ့အတွက်အစိုးရဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံကာရဲ့ဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။အခုမီးလောင်ချမ်းတဲ့နေရာတွေဟာအရင်ကတစ်တော်ပြုံးတိမှုဖြစ်တဲ့နေရာတွေဖြစ်ပြီးတော့တကယ်ကိုအမဲစိမ့်တစ်တော်ကြီးကတော့ထိခိုက်ပျက်စီးမှုမရှိဘူးလို့သမဂျယ်ရိုဘောဆိုနာရိုကဒီနိုင်ငံကာစိုးရိမ်ချက်ကိုဖြေပြောက်ပြီးတော့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီအမဲစိမ့်တစ်တော်မီးလောင်မှုဟာအခုသတင်းပတ်မှာပြင်းထန်မှပြုလုပ်နေတဲ့ G7 ဆက်မှုထိပ်သီးဆွေးနွေးပွဲအထိအရေးပေါ်ဆွေးနွေးစရာဖြစ်လာနေပါတယ်။မီးလောင်မှုပိုမဆိုးလာစေဖို့အတွက်တပ်ဖွဲ့ဝင်အင်အား4,400ကိုချထားမှဖြစ်ပြီးဘရဇိုးနိုင်ငံကပြည်내6ခုကိုအကူအညီပေးဖို့စေလွှတ်ထားတယ်လို့ဘရဇိုးကာကွယ်ရေးဝန်ကြီးဖာနန်ဒိုအဇီဗီနိုကပြောပါတယ်။မီးငြိမ်းတပ်ဖွဲ့တို့ရေကာလန်3,000ကျော်တင်ဆောင်နိုင်တဲ့ C-130 Hercules လေယာဉ်20ကိုလည်းတုံးသွားမယ်ဆိုပြီးတော့ကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ။
ဥရောပကိုနာဇီလက်အောက်ကနေပြီးတော့လွတ်မြောက်အောင်ဆောင်ရွက်ပေးခဲ့ကြတဲ့အမေရိကန်စစ်ပြန်ကြီးတွေဟာပြင်သစ်မှာလုံးမဲ့ဒုတိယကမ္ဘာစစ်အောင်ပွဲအထိမ်းအခမ်းအနားတစ်ခုကိုတက်ရောက်ဖို့ရောက်ရှိနေကြပါတယ်။လွန်ခဲ့တဲ့85နှစ်တုန်းကနာဇီလက်အောက်ကနေပြီးတော့ပြင်သစ်ကပဲရစ်မြို့ကြီးကိုပြန်လည်သိမ်းယူခဲ့တဲ့နှစ်ပတ်လည်အထိမ်းအပြုလုပ်ကြမဲ့ပွဲလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တုန်းကသူတို့ရဲ့အတွေ့အကြုံတွေကိုအများသိအောင်ပြန်ပြောကြမဲ့အဲ့ဒီအမေရိကန်စစ်ပြန်ကြီးတွေဟာတကယ်တော့အသက်90ဝန်းကျင်တက်ကိုရောက်ရှိနေပြီဖြစ်ပါတယ်။1944တုန်းကဒီအမေရိကန်အမှတ်28ချီလင်တပ်မနဲ့တူပြင်သစ်ကိုရောက်လာတဲ့ Harold Angels ကဟစ်တလာအာဏာရှင်ဆုံးမှုအောက်ထိလန့်စရာအခြေအနေတွေနဲ့သူတို့ကဘာကြီးကိုဘလို့ကယ်ခဲ့တယ်ဆိုတာကိုတော့ EB သတင်းဌာနကိုအမှတ်ရပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောင်းသတင်းတွေကိုကိုရရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါအခုတော့သတင်းလောင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ကြားရောက်တဲ့ရခိုင်မြောက်ပိုင်းကျန်းဖဲတိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေပွဲအကျန်းဖဲတိုက်ခိုက်မှုတွေနောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်းတည်ဆုံခဲ့ရသူတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေထောင်ထဲချီစုဝေးပြီးတော့မေတ္တာပို့ဆုတောင်းခဲ့ကြသလိုနေရက်ပြန်နိုင်ရေးနဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတရေးတောင်းဆိုလိုက်ကြပါတယ်။ဒီကြောင်းပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်။
ပြည်ရဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရေစကင်စခန်းတွေနဲ့လုံခြုံရေးခြေဆိုင်စခန်း30ကို ARSC အကြမ်းဖက်အဖွဲ့ကလူရဲ3တပြိုင်နက်တည်းအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေကလုံခြုံရေးအထူးအစီအမံတွေနဲ့တပ်ရဲတို့ချပြီးနေမြေရှင်းလင်းခဲ့ပါတယ်ဒီလိုမျိုးနေမြေရှင်းလင်းမှုတွေကြားထဲမှာတော့ဒေသခံတွေအထူးသဖြင့်မွတ်စလင်တွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်လာနေပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုတိမ့်နဲ့ချီထွက်ပြေးသွားကြရတယ်လို့ဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ဒီကနေ့ကြာရောက်တဲ့နှစ်ပြည့်နှစ်ပတ်လည်နေ့အောင်မေပွဲခန်းသားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာအနီးကုတုဘလောက်ဒုက္ခသည်စခန်းအမှတ်၄မှာရိုဟင်ဂျာအတိုင်းဝိုင်းငြိမ်းချမ်းရေးနဲ့လူခွင့်ဥဆောင်ကြိုးပမ်းနေတဲ့အဖွဲ့ ARSPH ကဦးဆောင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေစုဝေးတောင်းဆိုခဲ့ကြတာပါဒီကနေ့ကျေးပါတဲ့အောက်မေပွဲအခမ်းအနားမှာတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ Cost Bazaar အနီးဘာလူခါလီဒုက္ခသည်စခန်းဒီရိုဟင်ဂျာဒုက္ခသည်ဥယီဆလတ်ကခုလိုပြောပြပါဗျာ။
ဒီကနေ့အောက်ကလ25ရက်နေ့ဒီနေ့ဆိုင်ကျင်းစီတော့ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံ Cost Bazaar ဒေသရိုဟင်ဂျာဒုက္ခသည်စခန်းပေါင်းစင်မှာတနည်းအားဖြင့်ပြီးတော့ကိုတူဖာလောင်ခေဖို့မှာကျွန်တော်အားလုံးတနည်းအားလူပေါင်း၄သိန်းကျော်၅သိန်းကျော်လောက်ရှိပြီးတော့စုပေါင်းပွဲအကဏ္ဍရှိပါသေးတယ်နော်အမွေပွဲအကဏ္ဍလေးပြုလုပ်ခဲ့တယ်။ဘုရားမြတ်တော်မူရရှိရတဲ့စိပါကြီးရေရှာရှိပါလေ
။ကဘာသူဘဝသားတွေတို့လိုအဖြစ်ဆုံးမကြုံရပါစေနဲ့လို့ဆုတောင်းတယ်လို့တည်ဆုံးခဲ့ရသူတွေညီညာပါကြောင်းလဲမြစ်တာပို့ဆုတောင်းပါတယ်လို့အောက်မေပွဲဆုတောင်းပွဲဦးဆောင်ခြင်းမသူ ARSPH အဖွဲ့ရဲ့ဥက္ကဋ္ဌဦးမူဟိတ်ပူလာကလည်း VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်ကတော်တော်ဆုတောင်းခဲ့တယ်။အပေါ်မှာသေးတဲ့လူကဒီကအင်တာနက်ရှင်ကြရသူတွေဘယ်တော့မှမရှိရပါစေနဲ့လို့ကျွန်တော်ဆုတောင်းပေးခဲ့ပါတယ်ခင်ဗျာ။ကျွန်တော်ဆုံးဆုံးအဲ့လိုတွေကိုမြစ်ကံပုံကိုကျွန်တော်ရောက်တော့ပါသေးရောက်နိုင်ပါသေးဒီအစီအစဉ်ပေါ့ဒီမှာရှင်းပြတဲ့မျိုးတွေမိသားစုတွေများလဲအလားရှိမြစ်တော်ကသူတို့ဘေးရင်ဝါဝါလာနေတော့လာဦးနေတဲ့နာတော်မူပါဆိုပြီးတော့ကျွန်တော်စုဆောင်ပေးခဲ့တယ်ကပ္ပာတွေလဲအလားတူအသက်ကမျိုးတွေဒီနစ်ဆက်မျိုးတွေမချုံရဘူးအောင်ကျွန်တော်အလားရှိမြစ်တော်ကနေစုဆောင်မြစ်တာပူဇော်တော့ပါတယ်ခင်ဗျာ
ဒီနေ့ပြည်အောင်မွေဝဲဆူထောင်းမွေမှာတော့ရိုဟင်ဂျာဒုက္ခသည်တွေကထောက်တူအက်ဆိုတဲ့ဂိုယဟောင်းကမ်ပိန်းကနေတဆင့်မိမိတို့ရဲ့နေရာရေးဘေးကင်းလုံခြုံစိတ်ချစွာပြန်လာရေးတရက်ပြန်ခဲ့မယ်ဆိုရင်အခြေခံလူခွေးရေးနဲ့နိုင်ငံသားခွင့်ရေးတွေအပြေအဝါရအောင်ကုလသမဂ္ဂနိုင်ငံတကာနဲ့မြန်မာဘင်္ဂလားနိုင်ငံအစိုးရတာဝန်ရှိရသူတွေကိုတောင်းဆိုကြောင်း
ERSPH ကအုတ်ခါကပြောပါတယ်အဲ့ဒီစီကံပွဲဒီနေ့နောက်ပိုင်းမှာပြည်နယ်ပြည်နယ်ရဲ့ဒီရင်တို့မြန်မာနိုင်ငံအနာဂတ်ပြည်ချင်းများနဲ့ပြည်ထနာကိုပြည်လျော်ပြည်ရှင်းတော့မယ်နိုင်ငံတကာလည်းအသက်တကဏီကိုယ်ယူသေးပါဆိုပြီးတော့ဝိုင်းဝန်းပြီးတော့တောင်းဆိုကြတယ်ကုလူတွေကဉာဏ်ပြင်းနေကြပြီလူတွေကတော်တော်လေးကုနယ်ရဲ့ကုလုံးနေကြပြီအဲ့ဒါကြောင့်မလို့ကုနယ်ရဲ့ကိုဒီလိုပြန်ကြမလ
ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပေါ်မှာလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ကုလနဲ့နိုင်ငံတကာကတောင်းဆိုနေတယ်လို့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်းဆောင်တွေကိုဒီဖြစ်ရတဲ့ပတ်သက်ပြီးတန်ခတ်အရေးယူပါတယ်။မြန်မာဆိုရပါကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာရုပ်ကိုပြန်လာရေးစီစဉ်ဆောင်ရွက်သွားမယ တဲ့အနေအထားမဖြစ်သေးဘူးလို့ထောက်ပြနေကြပါတယ်ရှင်
မဆူမမရှင်အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာရေးဆွေးနွေးခန်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးစိတ်ဆန္ဒနဲ့အပြေရှားဖို့လိုအပ်တဲ့အကြောင်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဝင်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်မိုင်းရဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်တီဟာကျော်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒီကောင်ကဒီကောင်အဲ့ဒီကောင်ကလည်းအချင်းချင်းကထက်တဲ့နေရာမှာအခွဲပေါင်းအချက်ပေါင်းပေါ့နော်3965ချက်ပြင်သွင်းတယ်ပေါ့အဲ့ဒီထဲမှာစံတိုင်းနိုင်ငံဒီမိုကရေစီအဖွဲ့ချုပ်ကတော့စံချိန်တင်ပေါ့နော် 1112 ချက်ပေါ့ဥဆောင်ပြီးတော့သူတည်ဆင်းထားပါတယ်ပေါ့အဲ့ခါကျဒီ1100ဆိုတော့အခုလာမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကင်းစင်ရေးပေါ့နော်အဲ့ဒီမူကြမ်းရေးဆွဲတဲ့နေရာမှာအလားအလာဘယ်လောက်ရှိပါလဲရှင
်ကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်တွေများတဲ့အကြောင်းကြီးအနည်းချင်းတော့ကျွန်တော်နည်းနည်းပြောပြပါရစေဖြစ်ပ
ါပါ
အဓိကတော့ကျွန်တော်တို့ရဲ့ဒီလွတ်တော်တဲ့ဝင်လာတဲ့အကြောင်းရင်းတရားမှာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆိုတဲ့အိမ်မှချက်တစ်ခုပါဝင်ပါတယ်ဒါပေမဲ့လည်းလွတ်တော်ထဲမှာကျွန်တော်တို့ပါတီပါဝင်နိုင်မှုအင်အားနည်းပါတယ်အဲဒါကြောင့်ဒါဒီကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကဒီလွတ်တော်ကုသလေများတဲ့ကနော်20ခန်းလုံးလောက်မှထားတယ်စပြီးတော့ဥဆောင်ပြီးပြင်ဆင်ဖို့တင်သွင်းနိုင်တဲ့နေထားပါအဲ့လိုနေထားမှာကျွန်တော်တို့ပါတီကဆောင်ရွက်နိုင်ဖို့အင်အားမရှိပါတော့ဆိုတဲ့အခါကျတော့အခုဒီ NLD ကဥဆောင်ပြီးဒီမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဆောင်ရွက်လာတဲ့ချိန်မှာကျွန်တော်တို့ကအခွင့်လမ်းတရက်အနေနဲ့ကျွန်တော်တို့ပါတီရဲ့မူဝါဒရည်ရည်ချက်တဘောတာเนาะကျွန်တော်ခိုင်ချက်တွေကိုဒါအားပြီးသူတရှိနိုင်ဖို့တစ်ချက်ရယ်နောက်ပြီးတော့တခြားတော့အဖွဲ့အစည်းတွေပေါ့တခြားတော့ဖွဲ့စည်းဆိုတာကအင်အားကြီးတဲ့နိုင်ငံပါတီတွေတောင်းတော့ပါဝင်ကျွန်တော်တို့တဘောထားတွေတည်တာဖို့ဖြစ်ပါတယ်အဲ့လိုလုပ်တဲ့ချိန်မှာကျွန်တော်တို့ပါတီရဲ့ပြင်ဆင်ချက်ကများတော့ပါတယ်အမှန်တိုင်းပြောရရင်တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်နိုင်မဲ့အနေအထားကိုတိတ်ပြီးတော့ကျွန်တော်တို့တိတ်ညော်မှလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကခက်ခဲမှလို့များသိပါတယ်အားလုံးသိပါတယ်85ရာခိုင်နှုန်းအထက်သဘောတူညီမှုမရဘူးဆိုတစ်ချက်မှပြင်လို့ရပါမှာမဟုတ်ပါဘူးအဲ့တော့အဲ့လိုမျိုးမျိုးမှချက်နည်းတာနဲ့ဘာဖြစ်လို့ကျွန်တော်တို့အများကြီးတင်ရတယ်ဆိုတော့ကျွန်တော်တို့ကသွားလို့တဲ့ဆိုင်ဆန္ဒကကျွန်တော်တို့ပါတီရည်ရည်ချက်ကဒီနာကမှာ Federal Democracy နိုင်ငံတော်စနစ်ကိုကျွန်တော်တို့သွားဖို့ညွှန်းထားပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုတပုံးမှတစ်ခုတလေကိုယ့်ရဲ့အကျိုးစီးပွားလိုလားချက်တွေလောက်ပဲပြင်မယ်ဆိုရင်အဲ့စနစ်ပြင်ပြောင်းလဲရေးကိုရောက်မှာမဟုတ်ဘူးဆိုတော့ရည်ရချက်တောင်ကျွန်တော်တို့ကပြင်လိုက်တဲ့အချိန်မှာအခြေခံမူကစပြင်လိုက်ပြီးတော့မှတကယ် favorable ပုံစံဖြစ်တဲ့
ဒီမိုကရေစီစံနှုန်းနဲ့ကိုက်ညီတဲ့စနစ်တစ်ခုလုံးကိုလုံနိုင်ဖို့အတွက်ကျွန်တော်တို့ပြင်လိုက်လို့ပုံမှန်ပေါင်းထောင်းတရာနဲ့တစ်ဆင့်နှစ်ချက်ဒါပြင်ဆင်ဖို့ဖြစ်သွားပါတယ်။အဲဒီကလေဒီစံတိုင်းနာမည်ဒီမိုကရေစီအဖွဲ့ချုပ်လို့ပဲသူတို့ရဲ့ဒီဟိုဒီမှန်ချက်ပေါ့နော်ဒီမှန်ချက်တွေကအရေးကြီးတဲ့တစ်ခုကဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးရန်ကြီးနဲ့ဖွဲ
ဒီကဘွယ်တခုကျင်းပခံနေတဲတဲလေးအချိန်ကြမှာဒီဖွဲ့စည်းပုံအချိန်ကဥပဒေပြင်ဆင်ရေးကိုလှုပ်လာတာနောက်ကြတယ်လို့မယူဆဘူးလားရှင်နောက်ကြတယ်လို့ပြောလို့ရပါတယ်တကယ်တမ်းပြောရရင်တို့ရဲ့ရေကဘွယ်ကျင်ညာစာတမ်းမှာလည်းဖွဲ့စည်းပုံအချိန်ကဥပဒေပြင်ဆင်ရေးပါတယ်ဆိုတဲ့ခါကျတော့သူအာဏာရလာပြီလွတ်တော်တဲ့ရောက်လာပြီလုံနိုင်ငံတွေရဲ့ဒါဖြစ်လာတဲ့နေသားမှာစတင်ပြီးဆောင်ရဲ့ account ပြီ mele အခု NLD က မန္တော သူ လွတ် တော် ထဲ မှာ တိတ် ပြီး လောက် တာ ကိန်း တာ မရှိ တဲ့ ဆောင် နောက် ထပ် လွတ် တော် ပြင်ပ ဖြစ် တဲ့ ဒါ 23 ရာစု ပြင် လုံ နေ လာ ခါ ဆို တဲ့ မိရာ ဆင် ဆွေးနွေး ပွဲ တွေ ကို သူ ဆောင် ရက် လာ ခဲ့ တဲ့ နေ သား တွေ့ ကြည့် လိုက် ရင် လွတ် တော် ထဲ မှာ လည်း ဖွဲ့စည်း ပုံ ပြင် ဖို့ တော်တော် ခက်ခဲ တဲ့ နေ သား သူ ကြုံ ကြိုက် ခဲ လိမ့် မယ် လို့ ကျွန်တော် တို့ ထင် ပါ တယ်
တဲ့ ဒီလို ဒီ ပြည် ခိုင် ကျိုး ပါတီ ပေါ့ နော် ကျမတို့ ပြော လို့ ရ တာ ပေါ့ အဓိက အတိုက် ခံ ပါတီ ပေါ့ အဲ့ အတိုက် ခံ ပါတီ က နေ ပြီး တော့ သူတို့ ဒီ ပြင်ဆင် တဲ့ အခါ မှာ ပေါ့ သူတို့ ဘက်က ပြင်ဆင် လို့ ခြင်း နဲ့ ဟို ဆေးချက် ပေါ့ နော် ဟို သူတို့ ပြော တာ တော့ အမှန် တော့ သူတို့ ဒီ ဟို ဒီ ပူပေါင်း ကော်မတီ ထဲ မှာ ပါ ခဲ့ တာ မဟုတ် ဘူး ဒါပေမဲ့ ပူပေါင်း ကော်မတီ ထဲ မှာ ပါ ဖို့ လွှတ် တော် ရဲ့ ဟို တွန်း အား ကြောင့် သူတို့ ရဲ့ ဆေးချက် က ပါ ပါ တယ် ပေါ့ ဒါပေမဲ့ အဲ့ ဆေးချက် ထဲ မှာ သူတို့ ပြင် တဲ့ ထဲ မှာ အဓိက ကြတာ ပေါ့ ဒီ နိုင်ငံ တော် သမ္မတ ရဲ့ လုပ်ပိုင် ဝင် တွေ short ချ ဖို့ တို့ ဘာလို့ ပါ တာ ပေါ့ နော် အဲ့တော့ ဒီ Shandai National Democracy အဖွဲ့ ချုပ် ကတိ
အချက်ပေါင်းတစ်ထောင်လေးရပေါ့အရေးကြီးတဲ့အချက်ကလေးတစ်စက်နဲ့တစ်လောက်ပြောပြလို့ရမှာကြီးဘယ်လိုဟာလေးတွေပြင်ချင်နေလို့ဆိုတာတကယ်တမ်းကျတော့ကျွန်တော်တို့ကရေးကြီးတဲ့အချက်ဆိုတာဖွဲ့စည်းပုံခြေခံဥပဒေဆိုတာရှေ့နောက်ကသူကချိတ်ဆက်နေတယ်ခင်ဗျာအရှေ့ကတခုပြင်လိုက်ရင်သူနဲ့ဆက်နေတဲ့ခြားပုံမှတွေလည်းအများကြီးပြန်ချိတ်ဆက်ပြီးပြင်ရပါတယ်ကျွန်တော်တို့ကပုံမှတစ်ခုတည်းလိုက the cool that been at the cool that Josie was here on the cool tennis and Adam Hopene. Senate the cool lump on my chicken, a celletic, and Lada Chetter to Jamulu. Behaiji de Lupe on the Napua Capare, Tonora Tita Pinchina, Senate Chetter to Jamulu, Apuani, Bio Ubi Bui Banga, the Ubi Human Dimpete, a Telluto, Aluto, Possibon, Gesari. Now we also eat Bansanga Gesama, Tamada Senate, the Vincho Senate. Now we are Pine Sema, Pine Ga, Hotu Bina China, Gesayati, Ubi China, Gesayati, now Pine Pazibon Chicken, Ubi, Yisan and Quen, Saturday, Pine, Tuadu, Dolula, Tuadu Muara, Swear, Tuadu Pazibon, Swear, we do it, Ocho, Ubi, Duman, and they go for some Dapo. Saturday, they are saying, you let Tony Lagamare, Pidam Susan, they are saying, Pine, Dining Gadi, they are saying, Saturday, Dilu, the Arsenal, Rua, Fabric, or Chicken, Hare, Nitaboma.
ဒီကျွန်တော်တို့ဖွဲ့စည်းပုံပြင်ဖို့တင်သွင်းထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတစ်ခုတည်းလေးတော့ဆွဲထုတ်ပြီးပြင်လိုက်သူတစ်ခုလုံးနဲ့ကျွန်တော်ချိန်ဆက်ထားမှုကပြက်ပြက်သွားတဲ့အနေထားဖြစ်ပါတယ်ခင်ဗျာကဲဒီလောက်တော့မှအချက်လက်တွေလည်းအများကြီးပြင်အကုန်လုံးကလည်းပြင်ချင်နေကြတယ်ဆိုလို့ရှိရင်ဒါကြီးကိုပြင်နေမယ့်အစ
ကျေမနီရောပဲနဲ့အတိတ်တစ်ခုကြီးနိုင်ကြရင်ပုံမကောင်းပြီဘူးလားဆိုတော့ကျွန်တော်လူဝင်တွေနဲ့မေးကြည့်လိုက်တာပါရှင်တကယ်တမ်းကျတော့ဒီဖွဲ့စည်းပုံကြီးကိုကျွန်တော်တို့ပြန်စမ်းစားလိုက်ရင်ကနအုစတင်ရေးဆွဲတဲ့အချိန်လေးကိုပြန်လည်းတုံ့တက်ဖို့လိုတယ်ပေါ့ကျွန်တော်တို့ပါတီအနေနဲ့တကယ်တမ်းကျွန်တော်တို့ပါတီတည်ထောင်ပြီးရက်တိလာတဲ့အနေထားကဒီပင်လုံးကတိကဝတ်တီပင်လုံးစာချုပ်ကနေပေါ ဒီကျွန်တော်တို့ပြည်နယ်ပေါင်းစုံညီလာခံရေးလုပ်ပြီးတောင်ကြီးမှာလုပ်ပြီးအားလုံးသဘောတူဆုံးဖြတ်ထားတဲ့မှုရှိပါတယ်ဒါမှမဟုတ်ကျွန်တော်တို့ကဒီတိုင်းမျိုးလွတ်တော်မှာလာတင်ပြီးတော့ဒီပြည့်မဲ့ချိန်လေးမှာပဲမချုံနေဝင်ကအားနေလိုက်တယ်ဒါကကျွန်တော်တို့
တမိုင်းကြောင်တမိုင်းကြောင်နဲ့ကျွန်တော်တို့ပါတီကအဲ့မပြီးပြတ်သေးတဲ့မပြီးဆုံးသေးတဲ့ကျွန်တော်တို့လူကြီးများရဲ့တာဝန်ဒီကိုကျွန်တော်တို့ပါတီကဆက်လက်ဆောင်ရွက်ပါမယ်ဆိုတဲ့အခြေအနေနဲ့ပါတီဖြစ်လာတာဖြစ်ပါတယ်ဆိုတော့ခါကြတော့နောက်တော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်လာမယ်မြန်မာပြည်ညီလာခံဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေး
ပြောစက်ချစ်စင်မှာကတဲ့ကူကကျွန်တော်တို့လူကြီးများပါဝင်ခဲ့ပါတယ်အဲ့တော့အဲ့တုန်းကအချိန်ကြီးကကျွန်တော်တို့ဆန္ဒတဘောထားတွေနဲ့မတက်ညီတဲ့အချက်လက်တွေထည့်သွင်းပါဝင်လာပြီးတော့ဘယ်လိုမှပြောဆိုဆွေးနွေးလို့မရတဲ့အဆုံနောက်ဆုံးမှာအဲ့နဲ့ဒီနဲ့ကျွန်တော်တို့ပါဝင်တည်တော်များဖွဲ့စည်းပုံချေခံဥပဒေရေးဆွဲရေးမှာပါဝင်ခြင်းမရှိပဲထွက်ခဲ့လိုက်တယ်အဲ့အကျိုးဆက်လည်းပဲကျွန်တော ကျွန်တော်တို့ဒီမနေ့တက်ခဲ့တဲ့ဒီကျွန်တော်တို့တပေါ်ရားနဲ့မတိုက်ဆိုင်ခဲ့တဲ့ချက်တွေအများကြီးပါခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပါတီရဲ့အခိုင်အခွန့်ထုတ်ဦးတာဒီဖွဲ့စည်းပုံအခြေခံဥပဒေအတိတ်ရေးမှဖြစ်မယ်ဆိုတာဒါပြောခဲ့ဖို့ပါတယ်ဆိုတော့ခါကျတော့ကျွန်တော်တို့အောက်ဒီခြေလူငယ်တွေပေါ့လေခုကြံပြီးတာဝန်ပါတီတာဝန်ယူလာတဲ့အနေထားမှာကျွန်တော်တို့ကဒီ ကောင်းဆောင်ရေးပြောတဲ့ဒါတည်ရေးဆွဲမယ်ဆိုတဲ့မူတိုင်းဆက်သွားလိုက်မယ်ဆိုရင်ဒါကျော်ဖျက်ရမယ်အခက်အခဲတွေကျုံဆုံရမယ်အနေထားတွေကတိတ်ပြီးတော့ဘယ်လိုလဲကုတဲ့အနေထားမှာအခုလိုမျိုးအခွင့်အခါတင်လို့ဖွဲ့စည်းပုံပြင်နိုင်တဲ့အနေထားဖြစ်မယ်ဆိုရင်ဒါကျွန်တော်တို့တပေါ်လာရည်ချက်တွေပြင်နိုင်ဖို့ဒါကျွန်တော်တို့ကြိုးပမ်းလိုက်တဲ့အနေထား
တက်မလို့ဒါတွေရဲ့တက်မလို့ဒါကိုယ
can only pins in Fosuraga, Lot of Hamashide, Lot of Pusele Alone, Consang Ayakano, Tet, Jor, the Botumima, Dino Yames or any Taba. So they had a dumb dog party, Jissima party, Jissi, defect the Chandane, and a dinner dinner party, Ben, Dino Miaba. Dumb dog, Aleve, Jangai, belongs to Jangai to me party, net, dumb dog, pins in nine level, defecta, the and a dinner dinner party, they got Lamakan Wusu, Pins and Lomiaba. So the Kajara General Alonga, Bongi Manchet, Duni De, so much a cuckoo shampoo Lubare. Ala Mamma Yavane, Paluma Pinuma Yavo. Could not be all that, Yang Chinese University of the Wine and the Saint, that Pin Simple, Chilan and any Tasu, Pianta Gila and General Nasate Yasu Pen Longani, Biro, the Bodum Chayara and Asset the Chesuraga. The Ganapio and Pianta Gila, General Pazibo Chicken Ubi, the township take up Beta Chaku, take Biro. ไปเปียชานาတော့မရှိပါဘူးဆိုတော့ခါကျတော့အဲ့ဒါနဲ့ယူပြီးတော့ဗတိထဲပြင်မယ်ဆိုတော့တစ်လုံးနဲ့ပဲရပါတယ်တတိမှုပြည်စီဖက်ဒရယ်တည်ထောင်မယ်ဆိုတော့တော်တော်လေးချက်ချက်ပါတယ်ဆိုတော့ခါကျတော့ပြင်ပကနေငင်းချိုင်းဆွေးနွေးပွဲစကဝိုင်းကနေဆွေးနွေးပြီးရလာတယ်ရတဲ့ချက်တည်နဲ့ဒီထဲမှာပြန်ပြင်မယ်ဆိုပြန်တော့လေဒီဖက်စီဘုံစီကံကတိတ်ပြီးတော့သူဖြစ်ချက်ကပြောင်းလဲတော့တာဘာမှမရှိပါဘ
ตะกะนั้นจะพระจิตบุญชีกันอุลิพิสิพุสว่าตะแกแมงงานยิเสกสันดายะตะแกต้ายพี่อยู่บลาดิเสกเสนาท้าจําเลยสุดะเสกยิอํามันเนี่ยดิตุภะกุภะโหไม่เปล่าเบ้เนี่ยปีจองสุเยยอยู่เราก็อ๋อบลูดิวายวินพี่แล้วส่งให้จําเลยสุดะเสกลีท้าไล่พี่ตรงมาผิดไหนฉิชื่อเตผิดติ้นผิดไตเตหาบุตําดอแล้วละขันไปพูดรู้ตะโหอย่างอาเมียซงผิดเตอนันติยะแล้ว ดาวตบอบอกไปดายนาเนี่ยสันนาฤดูเลยป่าอ๋อซ้อมให้ไปพูดรู้ป่ะมั้ยอะคืออันนี้ดิเปลี่ยนเนี่ยเปลี่ยนสินแท้ดิกูเลลาจีไล่ก็มาเตียจอมาดายนาฤดูญอมาได้หลูลาแท้ดิก็ตึกพี่รออายะจีเนี่ยเสียลงมาไม่กลางเนี่ยอีท่ามาผิดนี่ตลอดจอมโหลดายนาฤดูอ่ะบลาดิทอดขันเลยสว่าผิดลาป่ะดิเปลี่ยนแล้วอะคือแต่ตําหลอดากูเสียเลยดิอ่ะแหละถ่ายไว้ถ่ายจีนี่ได้อีท่าสร้อตูรู้ตบอทาบ่รู้สิเนี่ยเปียวอ่ะแค่ป่ะเลยสร
ကျောင်းနိုင်ရေးမယ်လို့မြင်ယူဆပါဘူးတတိယချက်နိုင်ချင်နေတယ်လို့ပဲတုံတက်ချက်ရှိโอเคပါကျေးဇူးများကြီးတင်ပါတယ်ရှင်โอเคပါဒီလိုပြောနိုင်ဝင်ရှင်အမှန်ညီမရေးရှင်နေကန်ကိုနားဆင်ကြကြရပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
UAE မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့ 8 နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိလိုင်းဒိုမီတာ25 kHz 1169ラインドミーター32 kHz 9383ラインドミーター51 kHz 5885ねラインラミーター190 kHz 1905とかにセレピロ投輪びにばい。あくさ隊投輪めドゥティア倍ナイウェマロピウィン庭園3冊ねあと女馬ピマピザ苗かなね。がば登輪通茶散病庭園苗シーズンをね転設してとまきてばい。あくやんそうの庭園さ谢ウシトゥアミエピウィン庭園3冊をな信やばめ。ဒီတစ်ပတ်မှာတော့နေဆက်မြန်မာကုန်စည်စီးပွားရေးအလားအလာအကြောင်းကိုဆွေးနွေးတင်ပြမှာပါမန်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင
်ပြီးခဲ့တဲ့အောက်ဂိုလာ15ရက်နေ့ကမန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ5ခုကိုမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကဝင်ရောက်တိုက်ခိုက်ပါတယ်။အဲဒီတိုက်ခိုက်မှုမှာစစ်ရေးပြတ်မှတ်တွေအပြင်မြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးပမာဏအများဆုံးလုပ်နေတဲ့မန္တလေးလာရှိုးမူဆယ်နဲ့ချင်းရွှေရောကားလမ်းပေါ်ကတံတားတချို့ကိုလည်းဖျက်ဆီးခဲ့တာကြောင့်တရုတ်မြန်မာကုန်သွယ်ရေးလည်းရပ်တန့်သွားခဲ့ရပါတယ်။ငကူကလေးကတရုတ်မြန်မာကုန်သွယ်ရေးမှာအထည်နာနေပြီးသားဖြစ်တဲ့မြန်မာနိုင်ငံအနေနဲ့အခုဖြစ်ရကြောင့်နေဆက်ကုန်သွယ်ရေးနဲ့စီးပွားရေးမှာဘလောက်ထိခိုက်နစ်နာသွားမလဲဆိုတာကတော့စိတ်ဝင်စားစရာပါခုတစ်ပတ်မြမနေဆက်ကုန်သွယ်စီးပွားရေးအခြေအနေအလားအလာအကြောင်းလေ့လာတင်ပြသွားပါမယ်
ရခိုင်အေအေကိုကက်နဲ့တအောင်းပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တရုတ်မြန်မာနေဆက်မူဆယ်ကုန်သွယ်ရေးလမ်းကြောင်းဟာကုန်သွယ်မှုပမာဏအများဆုံးလမ်းကြောင်းကြီးဖြစ်ပါတယ်တနိုင်ငံလုံးနေဆက်ကုန်သွယ်မှုအားလုံးစုစုပေါင်းရဲ့48ရာခိုင်နှုန်းတရုတ်နေဆက်ကုန်သွယ်ရေးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်တရုတ်မြန်မာနှစ်နိုင်ငံကုန်သွယ်ရေးစုစုပေါင်းပမာဏနဲ့တွက်ရင်တော့54ရာခိုင်နှုန်းကျော်ရှိတာမို့မြန်မာနိုင်ငံအတွက်အတော့ကိုကြီးတဲ့ကုန်သွယ်ရေးလမ်းကြောင်းလို့ဆိုရင်လည်းမမှားပါဘူးစီးပွားကူတန်းက2019ဇွန်လကုန်အထိနောက်ဆုံးထုတ်ပြန်တဲ့စည်းစရာတွေအရအဲ့ဒီနေဆက်ကုန်သွယ်ရေးစခန်းကနေတစ်နှစ်ကိုပို့ကုန်ဒေါ်လာ10တန်းခွဲဘူးသွင်းကုန်5တန်းခွဲဘူးနဲ့တစ်နှစ်ဒေါ်လာ16တန်းဘူးလောက်ကုန်သွယ်မှုလုပ်နေကြတာပါအခုဒီလမ်းကြောင်းယာယီရက်ဆိုင်သွားပြီဖြစ်တဲ့အတွက်တနေ့ကုန်သွယ်မှုတန်ဖိုးဒေါ်လာ16တန်ဖိုးလောက်မလုံနိုင်တော့တဲ့သဘောပါပို့ကုန်သမားတွေလည်းကုန်မပို့နိုင်တော့ပြောင်းတီးနှံတတိရေနံထွက်ကုန်ပါဝင်ကုန်တင်ပို့သူတွေစိုက်ပျိုးထုတ်လုပ်သူတွေနဲ့အဲ့ဒီလုပ်ငန်းထဲပါဝင်ပတ်သက်နေကြသူတွေအားလုံးနစ်နာမှုရှိကြပါတယ်တိုက်ပွဲအတွင်းအဓိကပျက်စီးသွားတာကတီဘောနဲ့နောင်ချိုကြားကဂုတ်တွင်းတရားပါအစိုးရစောင့်လို့ရဝင်ကြီးဌာနကတော့အဲ့ဒီတရားချက်ချင်းပြင်ပါတယ်။9ရက်အတွင်းပြင်ဆင်လို့ပြီးသွားပေမဲ့လူစီးကားတွေရင်းနဲ့ကုန်အလေးချိန်36တန်ထက်မပိုတဲ့ကားတွေလောက်ပဲဖြတ်တန်းသွားနိုင်ပေ။ယာယီတရားလောက်ပဲထိုးနိုင်ခဲ့တာပါ။ဒီအတွက်မန္တလေးမူဆယ်တီထောင်စုကားလမ်းမကြီးမှာကုန်စည်တင်ပို့နေတဲ့တန်50နဲ့60အလေးချိန်ရှိတဲ့22ဘိန်းတွဲကားကြီးတွေကတော့မသွားနိုင်သေးပါဘူးအဲ့ဒီကားကြီးတွေသွားလာနိုင်ဖို့နောက်ထပ်ခိုင်ခန့်တဲ့တရားအစ်စ်တစင်းတိဆောက်ရမှာဖြစ်ပြီးအနည်းဆုံးတစ်လကျော်ကြာနိုင်တယ်လို့စီးပွားကူတန်းဒူးဝင်ကြီးကမီဒီယာတွေကိုပြောပါတယ်လက်ရှိဂုတ်တွင်းတရားကောင်းသွားလို့ကုန်တင်ကားငင်နဲ့လူစီးကားတွေဖြတ်တန်းသွားလာနိုင်တဲ့အတိုင်းအဲ့ဒီလမ်းကြောင်းပေါ်မှာတိုက်ပွဲတွေမငြိမ်သက်သေးလို့ကုန်တင်ကားတွေလွတ်လွတ်လပ်လပ်ဖြတ်တန်းသွားလာလို့မရသေးပါဘူးနောက်မြမပို့ကုန်တွေအဓိကသွားရဖြစ်တဲ့ချင်းရွှေဟော်လန်းကတရားတချို့ကိုလည်းပြုပြင်ရပါအောင
်မြန်မာနဲ့တရုတ်နယ်စပ်ကုန်သွယ်ရေးမှာပြီးခဲ့တဲ့2018နှစ်ကုန်ပိုင်းကာလကစမြန်မာဘက်ကအတော်အထိနာခဲ့ပါတယ်အကြောင်းကတော့နေဆက်ကုန်သွယ်ရေးကနေတစ်ဆင့်နှစ်ပေါင်းများစွာကြာအောင်တရုတ်နိုင်ငံဘက်တင်ပို့နေတဲ့မြန်မာဆန်စကွဲနဲ့အခြားပို့ကုန်တချို့ကိုတရားမဝင်လို့ဆိုပြီးတရုတ်ဘက်ကဖမ်းဆီးရေးယူမှုတွေလုပ်နေတာကြောင့်သွေးမရဖြစ်ပြီးမြန်မာကုန်သည်တွေဒုက္ခရောက်ခဲ့ကြတာပါ ရှင်စရာတွေကိုပြန်နိုင်ရှင်ကြည့်ရင်2019ခုနှစ်ကမူဆယ်နေဇက်ကနေတရုတ်ကိုပို့ကုန်တနည်းဒေါ်လာ12.3သုံးသန်းကျော်ကိုသွင်းရကနေ2019ဆင်းစရာတွေအရတနည်းဒေါ်လာ10သန်းခွဲနီးပါးဘူးပဲသွင်းနိုင်ပါတော့တယ်ဒါဟာမြန်မာပို့ကုန်တန်ဖိုးတရက်ဒေါ်လာ3000လောက်တနည်းအတွက်ဆိုဒေါ်လာ3000ကျော်ဘူးလောက်မသွင်းနိုင်တော့တဲ့သဘောနင့်နာသွားတဲ့သဘောပြနေပါတယ်အဲ့ဒါဒီဟာမြန်မာစံနဲ့ကောက်ပေးသ နှစ်ဒေါ်လာ350ကျော်မြင့်တက်လာတာတွေ့ရပါတယ်
အခုလိုတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမြန်မာဘက်ကအခက်အခဲဖြစ်နေချိန်နယ်စပ်ကုန်သွယ်ရေးလမ်းမကြီးကိုဝင်တိုက်ခင်ရတော့မြန်မာအစိုးရအတွက်ဘူးလေးရာဖိအောင်ဆင့်တယ်လို့ဖြစ်သွားစေပါတယ်။တကယ်တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားရှေ့လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေပေမဲ့ဘာကြောင့်ဒီနယ်စပ်ဂိတ်တစ်ခုတည်းနဲ့ပဲအများကြီးကုန်သွယ်မှုလုပ်နေရတယ်လဲပြန်ပြီးသုံးသပ်ဖို့လိုပါလိမ့်မယ်။တရုတ်မြန်မာနယ်နိမိတ်တစ်လျှောက်ကိုပြန်ကြည့်ရင်တိုင်းနာလက်နက်ကင်တွေချုပ်ကင်ထားတဲ့နေဆက်တွေကလည်းအတော်လေးရှည်လျားပါတယ်။ဘလို့ပဲဖြစ်ဖြစ်မြမအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအသစ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။ဘလို့ပဲဖြစ်ဖြစ်မြမအစိုးရအနေနဲ့တရုတ်နိုင်ငံနဲ့နေဆက်ကုန်သွယ်ရေးလုပ်ဖို့နောက်ထပ်တရားဝင်နေဆက်ကုန်သွယ်ရေးစခန်းအသစ်တွေထပ်ဖွင့်ဖို့လိုနေပြီဆိုတာကိုပြသနေပါတယ်။တရုတ်မြန်မာနယ်စပ်ဂိတ်တွေထဲမှာတရုတ်ဘက်ကလည်းအစင်သစ်ပြင်ထားပြီးအလားအလာလဲကောင်းတာကကချင်ပြည်နယ်ကကံပိုက်တီနယ်စပ်ဂိတ်ပါလက်ရှိအချိန်ထိနိုင်ငံတော်အဆင့်တရားဝင်နယ်စပ်ကုန်သွယ်ရေးစခန်းကြီးဖြစ်မလာသေးတယ်လို့တနေ့ကုန်သွယ်မှုပမာဏဒေါ်လာတန်းကျော်ကျော်ပဲရှိပါသေးတယ်။အဲ့ဒီနယ်စပ်ဂိတ်ကိုနိုင်ငံအဆင့်ကုန်သွယ်ရေးစခန်းဖွင့်နိုင်ရင်ဖွံ့ဖြိုးအောင်လုပ်နိုင်ရင်မြန်မာနိုင်ငံမြောက်ပိုင်းအတွက်ကြီးမားတဲ့ကုန်သွယ်ရေးလမ်းကြောင်းကြီးဖြစ်လာမှာပါ။ဒါပေမဲ့ဒီလမ်းကြောင်းရဲ့တချို့အစိတ်ပိုင်းတွေကို KIA ကချင်လက်နက်ကင်တွေစိုးမိုးထားတာကြောင့်အစိုးရဘက်ကကုန်သွယ်ရေးလမ်းကြောင်းကြီးအဖြစ်အစစ်မြင့်တင်ဖို့စိတ်ပါလက်ပါတိတ်မရှိလာတာကိုတွေ့မြင်နေရပါတယ်
။နောက်ဆုံးတော့ကုန်သွယ်ရေးပြဿနာဟာညဉ့်ညံရေးကိစ္စကိုပြန်ရောက်လာပါတယ်။အဲ့ဒီတရုတ်နယ်စပ်ကတိုင်းသာလက်နက်ကင်တွေနဲ့အပြစ်ရနိုင်ခဲ့ရင်ခိုင်မာတဲ့ညဉ့်ညံရေးတည်ဆောက်နိုင်ခဲ့ရင်နေဆက်ကုန်သွယ်ရေးကိုဒီထက်အများကြီးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မှာဖြစ်ပါတယ်။အခုဆိုရင်အစိုးရဟာမန္တလေးမူဆယ်ယထာလမ်းဖောက်ဖို့ဖြစ်နိုင်ခြေရှိတာလေ့လာနေပါပြီ။တရုတ်မီယထာကုမ္ပဏီရဲ့လေ့လာချက်အရ158မိုင်လောက်ရှည်မဲ့အဲ့ဒီယထာလမ်းအတွက်ဒေါ်လာ9ဘီလီယံလောက်ကုန်ကျနိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုမတည်မငြိမ်အခြေအနေမျိုးဆိုရင်တော့ဒီလောက်ရင်းနှီးမြှုပ်နှံမှုမျိုးလုပ်တဲ့မလုပ်တဲ့မေးခွန်းထုတ်စရာတော့လိုမယ်မထင်ပါဘူး။ဒီအတွက်အစိုးရနဲ့တမတော်ဟာတရုတ်နယ်စပ်ကတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစေရအောင်စိတ်ပါလက်ပါကြိုးစားသင့်ပါတယ်။အဒီကနေတစ်ဆင့်တည်တဲ့ခိုင်မြဲတဲ့ညီညာရေးရတဲ့အခြေအနေထိမရောက်သေးရင်တော့နှစ်ဖက်နားလည်မှုတိဆောက်ပြီးပြည်သူလူထုအကျိုးစီးပွားတိုင်းပြည်အကျိုးစီးပွားအတွက်နယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေကိုပူးပေါင်းလုပ်ကိုင်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးအခုတော့လာမယ့်အင်္ဂါညတရက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ Roshnafia ဒီခိုင်မြောက်ပိုင်းမှာ2018ခုနှစ်အပြာလန်အကြမ်းဖက်ပြိပခါတွေဖြစ်ပြီးတော့ဒုက္ခသည်တင်းငနန်းထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရပ်အခုဆိုလို့ရှိရင်နှစ်နှစ်တင်းတင်းပြေးခဲ့ပါပြီ။ထွက်ပြေးသွားတဲ့ Ranger ဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါ။ဒီဖြစ်အတွင်းလုံခြုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြမှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစိုးရဘက်ကတော့ဒီဖြစ်အတွင်းပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိတာကြောင့်နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မို့ပြီးခဲ့တဲ့နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာတုံ့တက်ဆွေးနွေးဖို့ရှိပါတယ်ပေါင်းဆွနေမိမြမဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829994ဖြစ်ပါတယ်။ Email လိပ်စာကတော့ bemis@viewnews.com ဖြစ်ပါတယ်။ပေါင်းဆွနေမိမြန်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျ။
အင်္ဂါညတိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့မအေးသနာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်
မင်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုတော့ကျွန်မအခုတော်တော်ပြောပြနေတဲ့အချိန်မှာတော်ရရှင်တွေကျွန်မတို့စီကို Messenger ကနေပြောရေးလာတဲ့စာတွေကိုပြန်ကြားပေးကြပါတယ်အဲ့စာတွေကအီးမေးလ်တို့ဟိုနောက်ပြီးတော့စာလိုက်တို့ကထက်ပေးပို့တဲ့စာတွေထက်ကိုပို့ပြီးတော့များနေတာပါမကွေးတိုင်းကတော်ရရှင်တယောက်ကကျွန်တော်ကတော့ပခုတ်ခုခရိုင်မြိုင်မျိုးနယ်မင်းသားကျရွာတောင်ပိုင်းကကိုအောင်မြင့်ဝင်းဖြစ်ပါရဲ့ခင်ဗျာရေနိုင်ငံတကာသတင်းတွေအတွက်ဆိုရင်တော့ကျွန်တော်တို့နေတွေမှာ VOA ပဲအားကိုးပြီးတော့နားထောင်ရပါတယ်အရင်ကားထက်ဆိုရင်အခုအင်တာနက်ကနေပြီးတော့နားဆင်တာပို့ပြီးတော့ကောင်းပါတယ်ပို့ပြီးတော့စူးစမ်းနိုင်ပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်နောက်ထပ်တော့ရှင် Home Tips ဆိုတဲ့တော့ရှင်ကတော့ VOA ခင်ဗျားရေပြည်ရင်းပြည်အစ်စ်ပွဲသတင်းတွေကိုထုတ်လွှင့်ပေးပါနိုင်ငံသားသတင်းတွေမကြည့်ချင်ပါဘူးတဲ့ပြည်ရင်းမှာဖြစ်တဲ့အစ်စ်ပွဲသတင်းတွေကိုကြည့်ချင်လို့ပါဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါခုနတော့ရှင်ကတော့နိုင်ငံတကာသတင်းဒီတော့ရှင်ကတော့ဒီပြည်ရင်းသတင်းဆိုတော့ကိုတန်ရတန်ရကိုစိတ်ဝင်စားရကိစ္စရက်တွေပေါ်မှာတော့ရှင်နေနားထောင်ခြင်းနဲ့ပုံပေါ်ပါရနော်ဒါကြောင့်မလို့ကျွန်တော်တို့ကတော့နေ့စဉ်ပြည်ရင်းသတင်းရောနိုင်ငံတကာသတင်းရောနောက်ဆုံးရဒီကမ္ဘာထိပ်တန်းနိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေနောက်ပြီးတော့အပတ်စဉ်ခံတာတွေဆိုရင်တော့ကျမရေးတို့အသိပ္ပံနဲ့ဤပညာကြီးလိုမျိုးတော့ရှင်နေအားလုံးအတွက်ဘ ഹു တုတာဖြစ်စရာကျမရေးကအစားဒီစီဇန်ကိုနေ့စဉ်တင်ဆက်ပေးနေပါတယ်ရုံမြင့်တန်ကြားထုတ်လွှင့်မှုကိုလည်းရုံမြင့်တန်ကြားကထုတ်လွှင့်တယ်လို့မျိုးဒီရေဒီယိုထုတ်လွှင့်မှုတွေကိုလည်းလိုင်းတူနဲ့ရေဒီယိုကထုတ်လွှင့်ပေးတာပါဒါပေမဲ့ဒီနှစ်မျိုးစလုံးကိုတော်ရရှင်နေအနေနဲ့ဘယ်ကိုပဲရောက်ရောက် Facebook စာမျက်နှာကနေပြီးတော့ direct ကြည့်ရှုနိုင်ပါတယ်ရှင်ကျမတို့ရဲ့ဒီရေဒီယိုရုံမြင့်တန်ကြားအင်တာနက်ထုတ်လွှင့်မှုတွေကိုဘယ်ကပဲဖြစ်ဖြစ်ဖန်ယူနားဆင်အားပေးတဲ့တော်ရရှင်နေအားလုံးကိုကျေးဇူးတင်ပါတယ်နော်ယူရနေပြောပတ်စင်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့တုံ့ပြန်ချက်ရေးလာတဲ့တော်ရရှင်တယောက်ကတော့ဇော်ဝင်းအောင်ဆိုတဲ့တော်ရရှင်မှာသူကတော့ပြီးခဲ့တဲ့စနေနေ့နောက်ပြီးတော့ရေဒီယိုမှာဆိုတော့ပြီးခဲ့တဲ့တင်းင်းကလေးကမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အနေနဲ့ထုတ်လွှင့်ပေးသွားတဲ့အင်တာဗျူးနဲ့ပတ်သက်ပြီးတော့အဲ့အင်တာဗျူးကိုကြည့်ပြီးတော့သူတုံ့ပြန်ရေးသားလာတာဖြစ်ပါတယ်။အားကြီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကဦးအောင်ကြည်ကိုမြန်မာနိုင်ငံကိုရောက်နေတဲ့ကျမတို့အက်ဒီတာဒေါက်ခင်ဆိုးဝင်းအင်တာဗျူးလုပ်ပြီးတော့မေးမြန်းထားတာဖြစ်ပါတယ်။ဒီတော့ရရှင်ဒီအစီအစဉ်ကိုကြည့်ရှုပြီးသူ့ရဲ့အမြင်ကိုအခုလိုပြန်ရေးလာပါတယ်
။အာဂရီနဲ့ပတ်သက်လို့ပါ။ဥအောင်ကြည်ပြောသွားတာကြားရတာကောင်းပါလေ။ဒါပေမဲ့အရင်ဆုံးသူ့မဟုတ်တပြိုင်နက်တည်းလှုပ်တင်တာကအများပြည်သူနဲ့သက်ဆိုင်တဲ့ဌာနတွေမှာရိုးရှင်းပြီးလွယ်ကူတဲ့လှုပ်ထုံးလုပ်နည်းတွေကိုအများပြည်သူသိအောင်ဤမျိုးစုံနဲ့လှုပ်ထားပေးဖို့လိုပါမယ်။အဲ့လိုလှုပ်မထားပေးရင်ဝန်ထမ်းတွေကလုပ်ရမယ့်လုပ်ငန်းစဉ်တွေကိုမသိတာကိုအခွင့်ကောင်းယူပြီးပညာပြလှူစားကြပါလေ
ဟုတ်ကဲ့ပါကျမတို့ထုတ်လွှင့်ပေးတဲ့ဒီဥအောင်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုကြည့်ရှုပြီးဒီတော်ရရှင်ကသူထင်းတဲ့အပိုင်းကနေပြန်ပြီးထောက်ပြပြီးဆွေးနွေးလာတာဖြစ်ပါတယ်တော်ရရှင်ဇော်ဝင်းအောင်ဖြစ်ပါတယ်အခုလိုမျိုးတော်ရရှင်ရဲ့အစီအစဉ်တွေကိုကြည့်ရှုပြီးတုံ့ပြန်အကြံပြုလာချက်တွေအတွက်အမြဲတမ်းဖိတ်ခေါ်နေပါရဲ့နော်ကျမတို့ VOE ကအထူးသဖြင့်ရခိုင်ဒေသကဒီလူမျိုးရေးပြည်ပခန့်နဲ့ပတ်သက်ပြီးတင်းတဲ့သတင်းတွေပေါ်မှာတော်ရရှင်နေဒီတော့ရရှင်နေလို့ပြောရမှာတော့ခက်ပါတယ်။ဟိုအဖွဲ့အစည်းတချို့ကနေပြောစနစ်တကျဒီတမင်တသက်ဒီဝါရဖြန့်လှုံ့ဆော်မှုအနေနဲ့ကျမတို့စီကိုဒီဆဲဆိုပြီးတော့ဝေဖန်တဲ့စာတွေအများနဲ့ရရှိပါတယ်။ဒါပေမဲ့လည်းဒီကြားထဲမှာကျမတို့စီအစီအစဉ်တွေကိုအများနဲ့နားထောင်အားပေးနေတဲ့တကယ်ကာမဲလူလူတွေကတော့ရရှင်နေရှိရဆိုတာလည်းတွေ့ရပါတယ်။အဲ့ထက်မှာဒီတော့ရရှင်တယောက်ကတော့အောက်ချင်းငယ်တောင်ပန်ခက်တန်ဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာသူကအဲ့လိုစာတွေနဲ့ပတ်သက်ပြီးတော့ကျမတို့စီကိုအခုလိုရေးလာပါတယ်
။မင်္ဂလာပါ VOE သတင်းတွေကိုအလွတ်မပေးအမြဲနားထောင်နေပါတယ်။သတင်းမှတ်တွေကြောင့်အနာပေါ်တုတ်ကြလို့ VOE ကိုဆက်ဆိုနေတဲ့သူတွေကိုပြောချင်တယ်။မကြရင်နားမတောင်ကြပါနဲ့။ကျွန်တော်ကတော့ VOE သတင်းကိုစောင့်မျှော်အားပေးနားဆင်လျက်ပါ
။ဟုတ်ကဲ့ပါ။ဒီတော်ရရှင်ကိုအထူးကျေးဇူးတင်ပါတယ်ဒီလိုစာရင်မကြခဏရရှိပါရဲ့။ကျွန်တော်တို့အနေနဲ့လည်းအဲ့လိုမျိုးတမင်တသက်လှူဆောင်မှုတွေလည်းတည်ထားရတဲ့အတွက်ကြောင့်ကျွန်တော်တို့ကသတင်းမှန်တွေကိုပဲတင်ပြပေးနေဖို့ပဲအာရုံစိုက်ပါရနော်။ဒီလိုစာတွေကိုတော့ကျွန်တော်တို့သိပြီးအရေးတူယူပြန်ပြီးဖြည့်ရှင်းတာမျိုးမရှိပါဘူး။ကျမတို့ VOA တော်ရရှင်နေအနေနဲ့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးဘက်ကနေပြီးတော့ပြဿနာအမျိုးမျိုးအခြေအနေအရရက်ပေါ်မှာမူတည်ပြီးတော့သူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုစာရေးပြီးတော့ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလက်ခံရရှိပါတယ်။ဒီထက်ကတော်ရရှင်နေရဲ့စာတွေကိုလည်းအပတ်စဉ်ဖော်ပြပေးနေတာမှာဒီတစ်ပတ်မှာတော့တော်ရရှင်စိုးတန်းထိုက်ရဲ့စာကိုဖော်ပြပေးကြပါတယ်။သူကမြန်မာပြည်ကဘေးစာများအစီအစဉ်မှာဖော်ပြပေးပါဆိုပြီးတော့ဒီရခိုင်ဒေသကပြည်ပခန့်တွေနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ်။
ကျွန်တော်ကရခိုင်ပြည်နယ်ကပါဗျာအခုလက်တလောဖြစ်နေတဲ့ဒီနိုင်ငံတွင်းစစ်ပွဲတွေဘလောက်မှငြင်းငြမ်းကြပါလဲဗျာပြည်သူတွေလည်းတအားဒုက္ခရောက်နေကြပါပြီ ညဉ့်ညံ့ရေးညဉ့်ညံ့ရေးပြောကြတယ်လူတွေကတော့ဒီမှာဒုက္ခရောက်နေကြပါတယ်ပြည်သူတွေကိုတနာကြပါတော့ဗျာ
ပြည်သူတွေကိုတနာကြပါတယ်ဒီလိုမျိုးစစ်မှတ်တွေဖြစ်ပွားနေတာဂျာတွေကပြည်သူတွေမြေသားပြင်ဖြစ်တဲ့အတိဒုက္ခရောက်ကြရပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်နောက်ထပ်ဒီလိုမျိုးပဲသူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ကတော့ကိုလက်ဆိုတဲ့သောရရှင်မှာသူကတော့ဒီလိုမျိုးမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံ
ဆိုမအော်ပါနဲ့လို့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းခင်ဗျားတို့စကားတန်ကြားရတာစိတ်ပြက်နေပါပြီ။ဘာမှလည်းအကြောင်းမထူပါဘူး။ပြည်သူတွေသာဒုက္ခရောက်ရတယ်။ကြာတော့ခင်ဗျားတို့ကိုယုံကြည်မှုကြဆင်းလာပါပြီ။
နိုင်ငံတကာနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောယုံပြောနေပြီးတော့တကယ်လက်တွေ့မှာတကယ်တမ်းမြန်မာနိုင်ငံကပြည်ပြင်ပြောင်းလဲမှုတွေနဲ့ထိထိရောက်ရောက်ပြောင်းလဲမှုတွေအကျိုးဖြစ်ထွန်းတဲ့ပြောင်းလဲမှုတွေမတွေ့ရပါဘူးဆိုတော့ဒီတော်ရရှင်ကိုလက်ထင်မြင်ယူဆချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။ဒီလိုမျိုးလူမှုရေးနိုင်ငံရေးကိစ္စတွေတုံ့တွေ့နေရတာကိုတော်ရရှင်ကရေးလာတဲ့အထက်မှာနောက်ထပ်တော်ရရှင်မြင့်ဦးကတော့မြန်မာနိုင်ငံမှာတွေ့ရတဲ့ဒီလူမှုရေးဘက်ကပဲဆိုင်နေလို့ပြောရမယ့်အခြေအနေတရက်နဲ့ပတ်သက်ပြီးတော့သူရေးလာပါတယ်။မတန်ဆွမ်းနေမြန်မာနိုင်ငံမှာနေရမရပါဘူးဆိုပြီးတော့သူရေးလာတာဖြစ်ပါတယ်။သူကကျွန်တော်တို့မတန်ဆွမ်းနေကိုမြန်မာနိုင်ငံအစိုးရကအလုပ်ခံထားပေးဖို့အစီအစဉ်ရှိပါလား။ကျွန်တော်ကမတန်ဆွမ်းသူတယောက်ပါဖွဲ့ရပြီးတာ၃နှစ်ရှိပါပြီ။အခုထိအလုပ်သိမ့်မရှိပါဘူး။အစိုးရရုံးနေမှာအလုပ်လျှောက်ဖို့တောင်းရင်ကျွန်တော်တို့မတန်ဆွမ်းနေတဲ့အလုပ်မရှိပါဘူးတဲ့။ဟုတ်ကဲ့ပါကိုမြင့်ဦး။ဒီလောက်ကပဲကျွန်တော်တို့ video ကြီးကနေမတန်ဆွမ်းနေတဲ့အခွင့်အရေးတွေဘလို့ရရှိဖို့လှုပ်ဆောင်နေရတယ်ဆိုတော့မတန်ဆွမ်းအဖွဲ့အစည်းတွေနဲ့မေးမြန်းချက်တွေထုတ်လွှင့်ပေးလိုက်တာရှိပါတယ်။ဒီလိုအလုပ်အကင်အတွက်ဆိုရင်တော့အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့လည်းနည်းနည်းလေးဆက်သွယ်ပြီးတော့နီးလေးလန်းလေးမေးကြည့်ပါလားလို့ကျွန်မအကြံပြုချင်ပါတယ်။မတန်ဆွမ်းအခွင့်အရေးကမြန်မာနိုင်ငံကနိုင်ငံတကာနဲ့ရှင်နှဲပါနေသေးတယ်ဆိုပေမဲ့အခုတော့ဒီအခွင့်အရေးရဖို့လှုပ်ရှားသူတွေရောအစိုးရဘက်ကပြုပြင်ပြောင်းလဲမှုတွေရောနဲ့ဟိုတချို့နေရာရစားပြုလာတဲ့နေရာတွေရှိပါတယ်ရှင်။ဒါကြောင့်မလို့လည်းသိရအောင်လို့အဲ့လိုအဖွဲ့အစည်းတွေနဲ့ဆက်သွယ်ပြီးတော့မေးမြန်းကြည့်စီချင်ပါတယ်နော်။အဆင်ပြေပါစေလို့ကျွန်မဆုတောင်းပါတယ်ရှင်။ရင်ဖွင့်လာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးကြပါတယ်။ဘောင်မြိန်ဆိုတဲ့တော်ရရှင်ကတော့တရုတ်နိုင်ငံကိုမြန်မာနိုင်ငံကအရွှေ့ပြောင်းလုပ်သားတဲ့တွားပြီးတော့အလုပ်လုပ်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူတိတိများရင်ဖွင့်လာပါတယ်
။ကျွန်တော်မြန်မာလူမျိုးတွေအိမ်တွင်းခက်ခဲမှုတွေကြောင့်တရားမဝင်လူပိုစားတဲ့ပေါင်ခုကိုင်းကနေတရုတ်ပြည်စံနှုန်းကိုရောက်လာပြီးအလုပ်လာလုပ်ကြတာတောင်းတဲ့ချီရှိမယ်လို့ကျွန်တော်ခန့်မှန်းပါတယ်။အဲဒီမှာတရုတ်စကားမတက်လို့ဒုက္ခရောက်တဲ့သူတွေလည်းအများကြီးရှိသလိုအဆင်ပြေတဲ့သူတွေလည်းရှိပါတယ်။အခုကျွန်တော်လည်းတရုတ်ပြည်တက်လာခဲ့တာ passport ကမရှိပါဘူး။မလာပိုင်းတုန်းကလက်ဆက်ချင်းရွှေဘောမှာပတ်စုကမရှိတော့ဘူးကုန်နေပါတယ်တဲ့နောက်ထပ်တစ်ပတ်လောက်ဆောက်ရပါမယ်ကျွန်တော်လည်းမဆောက်နိုင်လို့တရားမဝင်လူပို့စားတဲ့မောက်ခိုကန်းကနေတရုတ်ပြည်စံနှုန်းကိုရောက်လာတာပါကျွန်တော်ဆိုတော့ပြောချင်တာကတော့ပတ်စုတွေကိုပုံမှန်လုပ်ပေးဖို့ပါလက်ဆက်တွေ့တိုင်းမှာခိုးပေါက်ကရှိနေတာတော့မကောင်းဘူးလို့မြင်မိပါတယ်ပြီးတော့မြန်မာနေဆက်ကခိုးပေါက်တွေကိုစောင့်ကြည့်ရမှာလဲအစိုးရနှစ်ဖက်စလုံးပူးပေါင်းပြီးမှစောင့်ကြည့်စီရင်ပါတယ်အဓိကဒုက္ခရောက်နေတာကတော့ကျွန်တော်တို့မြန်မာလူမျိုးတွေပါပဲလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါအစိုးရနှစ်ဖက်စလုံးဒီကိစ္စကိုတေချာပူးပေါင်းပြီးတော့စောင့်ကြည့်စီခြင်းပါတယ်ဆိုပြီးဒီတော်ရရှင်ကသူကြုံတွေ့နေရတဲ့အဖြစ်ဖြစ်ပေါ်မှာဒီအစိုးရဘက်ကလှုပ်ပေးစီခြင်းတာကို VW ကတစဉ်ရင်ဖွင့်လာတာဖြစ်ပါတယ် VW ကိုရေးလာတဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်တေးတောင်းတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ကျွန်တော် VW မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတောင်းနဲ့တော်ရရှင်တွေအတွက်အလှည့်ပေးကြပါမယ်။အဝေးရောက်ကြော်မိုးနိုင်ခေါ်မိုးမိုးက VOA ဝိုင်းတော်သားတွေအားလုံးကိုချစ်ပါတယ်မင်္ဂလာပါ VOA ဆိုပြီးတော့သူတချင်းလေးတစ်ပုဒ်တောင်းလာပါတယ်သူကကျွန်တော်ရဲ့ဘဝကျွန်တော်ရဲ့ခံစားချက်လေးနဲ့တိုက်ဆိုင်တဲ့တချင်းလေးတောင်းမရသေးပါဘူး။သခိုင်းတိုင်းဒေသကြီးမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မရွာကအကိုတောက်ထွန်းနဲ့အမခင်တန်းစိန်ကလေးမြို့နယ်အကြောင်းကြီးတက်ရွာကအမခင်တန်းတို့နဲ့ VOA ကိုနားဆင်တဲ့ချစ်ခင်ရတဲ့သူတွေအားလုံးတွေ VOA အဖွဲ့သားတွေအားလုံးတွေအစိုးရဆန်လင်းရဲ့ပြောင်းပြန်စီသောမြစ်ဆိုတဲ့တချင်းလေးမြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးစီခြင်းပါတယ်။ကျေးဇူးပါ VOA လို့ပြောလာပါတယ်။ကျော်ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဆန်လင်းတည်ဆိုထားတဲ့ပြောင်းပြန်စီတော်မြစ်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါရနော်ဒေတောင်းတဲ့တော်ရရှင်တွေရောတစ်ချစ်ပြူတွေတော်ရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင
်ပြောင်းပြန်စီတော်မြစ်လိုပဲ
ဆန်လင်းတည်ဆူထားတဲ့ကြောင်းမြန်စီတော်မြစ်ဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။စီစဉ်ကိုတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်လည်းဒီစာမျက်နှာတွေမှာနောက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါသေး။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ဘဝကိုလည်းကြည်စောင့်စေ။ကိုလည်းချောက်ဖို့ရေ။ကနာရောရဲ့ကြောင်းမြမယ်။မြစ်တစ်ခုရှင်လေ။
ဧဒနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကိုငင်းကျဲနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်ဟန်ဂေရီနိုင်ငံကနန်နေကျော်ဒီပီဆန်ပန်းလှပြပွဲတော်ကိုပြီးခဲ့တဲ့အင်္ဂါနေ့ကကျင်းပခဲ့ပါတယ်အနည်း90ပြည့်ရွှေရတုပွဲတော်မှာဖြောပြေပါဝင်သူ2000ကျော်ပါဝင်ခဲ့ပြီးအလားပြရင်တွေကိုနယ်သာလန်နိုင်ငံကရောင်စုံဒီလီယာပန်းတွေနဲ့အလားဆင်ထားတာပါပန်းရောင်စုံအလားပြရင်18စီးနဲ့အတူရိုးရာကပြဖြောပြေသူတွေတခြားခေတ်သစ်ဖြောပြေသူတွေပါလိုက်ပါခဲ့ကြပါတယ်ဒီနှစ်အနည်း90ပြည့်တဲ့ပွဲမှာအင်ဒိုနီးရှားဂျပန်ကိုလံဘီယာနဲ့ဘယ်လ်ဂျီယံအပါအဝင်နိုင်ငံပေါင်း14ခုကျော်ကဖြောပြေသမားတွေပါဝင်ခဲ့ကြပါတယ်ရှင်
ဗြိတိန်နိုင်ငံကစပိန်သမားတယောက်ဟာဒါဒိုအကွာအဝေးတစ်ခုကိုကားနဲ့အချိန်တင်ဆီးလိုက်တာကြောင့်တနအီကို184မိုင်နှုန်းနဲ့စံချိန်အစ်တင်လိုက်နိုင်ပါတယ်။နေကမ်ပတ်ဟာ သူ့အတွက်တီးတန့်တိဆောက်ထားတဲ့စပိန်တစ်စီးနဲ့ပေါ့ရှ်ကားတစ်စီးအနောက်ကနေကျိုးနဲ့ချိတ်ပြီးလိုက်နင်းခဲ့တာဖြစ်ပြီးတော့စံချိန်တက်တင်နိုင်ခဲ့တာပါရုရှားရဲ့အရေးမှရှိတဲ့အယ်ဗင်တန်လင်းရင်ပြေးလမ်းပေါ်မှာအရှိပေ650ကျော်မှာစံချိန်တက်တင်ခဲ့တာဖြစ်ပြီးတီးကြလွတ်လပ်တဲ့မှတ်တမ်းယူစောင့်ကြည့်သူတွေကလည်းအကဲဖြတ်ခဲ့ကြပါတယ်အရင်စံချိန်ကတော့တနအီကို166မိုင်နှုန်းနဲ့ Flying Dutchman French Rombebek က1995ခုနှစ်မှာတင်ထားခဲ့တာပါကမ်ဘတ်ဟာဘီသူကပညာရှင်ဖြစ်အသက်မွေးသူဖြစ်ပြီးတော့အရင်တုန်းကလည်းဥရောပစံချိန်ဖြစ်တဲ့တနိုင်ကို149မိုင်နှုန်းနဲ့စပိန်အမြန်နင်းတဲ့စံချိန်ကိုတင်ထားသူဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံမော်စကိုမြို့တော်မှာရှင်းပါတဲ့နိုင်ငံတကာဒီပန်းဖောက်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကပိုဆွဲသွားပါတယ်ဒုတိယနဲ့တတိယနေရာတွေကိုတော့ပေါ်တူဂီနဲ့အီတလီနိုင်ငံတွေကအသီးသီးရရှိခဲ့ကြတာပါမော်စကိုမြို့Brativsky ပန်းချံမှာ Rostec ပွဲတော်အဖြစ်ကျင်းပတဲ့ဒီပွဲမှာပြားဆက်ကောင်းစဉ်နဲ့မီးပန်းအလှဖောက်ပြိုင်ပွဲတွေကိုကျင်းပကြတာပါ10မိနစ်ကြာတဲ့မီးပန်းဖောက်ပွဲမှာပိုးဆွဲသွားတဲ့ရုရှားမီးပန်းအသင်းကနိုင်ငံတကာမှာတင်ဆက်ပြသနေကြဖြစ်တဲ့ Opera Belly Operator နဲ့ Musical ဆိုပြီးခွဲခြားတင်ဆက်ခဲ့တာပါအဲ့နောက်အထူးပြုလုပ်ချက်တွေဖြစ်တဲ့ရေပန်းတွေကိန်းမုံတွေအမြောက်တွေကိုလည်းထည့်သွင်းဖန်တီးခဲ့ကြပါတယ်ဒီပြိုင်ပွဲမှာအရေးကြီးဆုံးကမီးပန်းတွေနဲ့တေဂီတာတွေစီးချက်ညီညီဖြစ်ဖို့ပဲလို့အမေရိကန်မီးပန်းကုမ္ပဏီရဲ့ဥက္ကဋ္ဌနန်စီဘူစီကပြောပါတယ်။နိုင်ငံပေါင်း၈နိုင်ငံကဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးရာသီဥတုကလည်းတာယာခဲ့တဲ့အတွက်အောင်မြင်တဲ့ပွဲတစ်ခုလည်းဖြစ်ခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ကိုလိုရာဒိုပြည်နယ်ဒန်ဗာမြို့မှာပြီးခဲ့တဲ့စနေနေ့ကလေပြင်းတိုက်တဲ့အတွက်အပြင်ဘက်ကွင်းပြင်တစ်ခုမှာရုပ်ရှင်ကြည့်ဖို့ချထားတဲ့လေမှွေရာတွေလေထဲပြန့်လွင့်သွားခဲ့ပါတယ်။လေမှွေရာအခု20ကျော်လောက်လေထဲလွင့်သွားတာကိုမြင်လိုက်ကြရသူတွေကတော့2019ခုနှစ်မှာလေမှွေရာတွေအကြီးအကျယ်ရွှေ့ပြောင်းခြင်းလို့နာမည်ပေးထားလိုက်ပါတယ်ခင်ဗျာ
။ဘက်ကင်ဖြူထွေးနဲ့ကိုငင်းညံ့တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com နဲ့ VOA Facebook ဆာမျက်နှာ VOA Burmese News တို့မှာလည်းအချိန်နဲ့တပြေးညီနှားဆင်နိုင်ပါရဲ့ရှင်ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့စီဝေးကိုတက်ရောက်ဖို့အတွက်ပြည်နိုင်ငံပီယရစ်မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်တို့ဟာဒီကနေ့မနက်မှမနက်စာတူဆိုင်အလုပ်လုပ်ခဲ့ကြတာဖြစ်ပါတယ်။ဒါပြင်သမ္မတထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုပါဝါတခြားနိုင်ငံခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဟောင်ကောင်မှာဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ဒီကနေ့မှာထိတိုက်တွေတွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးနေမိသက်ပိုက်တွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ဒီကနေ့အစိုးရစန့်ကျင်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူတွေတောင်းတဲ့ချီပါဝင်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေဟာမိုးရေရွာနေတဲ့ကြားကပဲထိတွေကိုင်းဆောင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာချင်းပါနေတဲ့အာဆီယံမျိုးသမီးဘောလုံးပွဲမှာတော့ထိုင်းမျိုးသမီးအသင်းကမြန်မာမျိုးသမီးအသင်းကိုအနိုင်ရပြီးတော့ဖိုင်နယ်တက်သွားခဲ့ပါတယ်။ထိုင်းနဲ့မြန်မာမျိုးသမီးအသင်းတို့ဒီကနေ့ညနေကကစားကြတာမှာထိုင်းအသင်းက3-2နဲ့နိုင်သွားခဲ့တာကြောင့်ထိုင်းအသင်းဖိုင်နယ်တက်ပြီးတော့မြန်မာအသင်းဟာဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ထိုင်းအသင်းကပထမပိုင်း19မိနစ်မှာတကူသွင်းပြီးတော့ဒုတိယနဲ့တတိယဂိုးတွေကိုတော့ဒုတိယပိုင်း81မိနစ်နဲ့89မိနစ်တွေမှာသွင်းယူခဲ့တာပါ။မြန်မာအသင်းဘက်ကခင်မာလာထွန်းကဒဏ်ရာအချိန်ပို92မိနစ်မှာတကူပြန်သွင်းခဲ့လို့နောက်ဆုံးမှာထိုင်းက3-2နဲ့နိုင်သွားတာပါ။ချိန်ထဲမှာပဲတစ်ဖက်ကဆီမီဖိုင်နယ်မှာလည်းဗီယက်နမ်ကဖိလစ်ပိုင်ကိုနိုင်သွားတာကြောင့်ထိုင်းနဲ့ဗီယက်နမ်တို့ဘောလုံးကြမှာဖြစ်ပြီးတော့မြန်မာမျိုးသမီးအသင်းကတော့ဖိလစ်ပိုင်နဲ့ဒီဩဂတ်လ29ရက်နေ့မှာတတိယနေရာလူကြမှာဖြစ်ပါတယ်ခင်ဗျာ
တတင်းချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOA American တညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9ဒိုမီတာ1925 32ဒုကနေအတန်လှည့်ပေးခဲ့တာပါရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်အားလုံးပဲရှင်လန်းချမ်းသာကြပါစေ
This program has come to you from the Voice of America, Washington. Come.